မန္တလေးတိုင်းမြင်းညံခရိုင်တောင်သာမြို့နယ်အနောက်ဘက်တောင်သာစကြန်းလမ်းပိုင်းပေါ်မှာရှိတဲ့နက်ဆောင်ရွာကိုမတ်လ၄ရက်ညပိုင်းမှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်6ဦးသေဆုံးပြီးအနည်းဆုံး5ဦးဒဏ်ရာရရှိခဲ့ပါတယ်။လေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေပတ်သက်ပြီးတောင်သာပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်
။ဒူတီကတော့ on the spot ကို6ဦးပဲ။6ဦးဓာတ်ပေါ်ကြီးကတလောင်းမရတဲ့ဓာတ်ပေါ်ကြီးကကျန်တဲ့5လောင်းကတော့အယူစုပဲရလိုက်တာပေါ့။မီးလောင်ကုန်တာပေါ့။တစားကြီးလည်းဖြစ်တစားကြီးဖြစ်ပြီးတော့ထပ်ပြီးမီးလောင်ပေါ့အတူပေါ့။ဓာတ်ပေါ်ကြီးမရလိုက်ဘူးပေါ့။ဒဏ်ရာလည်း4ရောက်5လောက်ရှိတယ်။အရင်25အိမ်လောက်မိလောင်သွားတယ်။အာညအချိန်ညအချိန်မလိုအချိန်တော့လင့်ငယ်ဝင်တော့တက်ခိုက်တာပေါ့။ပြောရတော့အဲ့မှာစီးစုံလည်းမရှိဘူး။စီးပေါ်ဆောင်မှုလည်းမရှိဘူး။ပြီးသူတွေတခါမှအဲ့ဘက်ကစစ်နဲ့ပတ်သက်လို့ဘာမှအနေထောင်မြင်လို့မမြင်ဘူး။စစ်နဲ့ပတ်သက်လို့စစ်ရဲ့ဆုံးရှုပ်လည်းမခံစားဘူး။စစ်နဲ့တွေ့ကြုံလည်းမရှိဘူးလေ။အဲ့မှာပြီးသူရဲ့ပုံမှန်လေယာဉ်ဆိုင်ပြုတ်လို့ AC နေနေကြတဲ့အချိန်မှာဝန်းပြီးတော့စသွားတာဆိုတော့ဒါထိခဲ့မှုများတာပေါ့ဗျာ။ပြီးတော့အိမ်တော်စုနဲ့အိမ်ကြီးစိတ်တဲ့နေရာတွေဖြစ်တော့ဘုံပြီးတော့ထိခဲ့တာပေါ့
။နက်ဆောင်ကြီးရွာဟာတောင်သာမြို့နယ်မိုင်အနည်းငယ်သာကွာဝေးပြီးလက်ရှိဒေသခံတွေတိတ်ရှောင်နေကြသလိုနေထိုင်စားသောက်ရေးအတွက်ကာဝေးတပ်ဖွဲ့တွေကကူညီဆောင်ရွက်ပေးနေကြပါတယ်။စကိုင်းတိုင်းဒဇယ်မြို့ဘက်မှာဆိုရင်လည်းစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်နေပြီးစစ်တပ်ဘက်ကလေကြောင်းအသုံးပြုအပြင်းထန်ခုခံနေပါတယ်။ဒဇယ်မြို့နယ်တမိုင်ခွဲအကွာလုံးမှာရှိတဲ့ဝရငယ်၊စင်ငယ်၊အင်ကုတ်ကားနဲ့ဒဇယ်မြို့လမ်းဆောင်မှာရှိတဲ့စစ်တပ်နဲ့ပြူစောထီးတွေအထိုင်ချထားတဲ့နေရာတွေကိုမတ်လ၄ရက်မနေ့ပိုင်းကစလို့ကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်နေပါတယ်။တိုက်ပွဲဖြစ်နေတဲ့အနီးကကျေးရွာ900လောက်ကဒေသခံတွေတိမ်းရှောင်နေရပြီးမတ်လ9ရက်နေ့ထိတိုက်ပွဲတွေရှိနေတယ်လို့ဒဇယ်ဒေသခံတူကအခုလိုပြောပါတယ
်။မနေ့မနေ့ကဝါလောက်ကတည်းက၄နာရီလောက်ကတည်းကစဖြစ်တာဒါဒီကနေ့အထိအောင်ပဲအဲဝေယငယ်ရယ်စင်ငယ်ရယ်အင်ကုတ်ကားရယ်ဒဇယ်မြို့ပေါ်ရယ်ဖြစ်နေတာ။ဝါလေးသူကဒီစခန်းနေလေအဲ့မှာသူကစခန်းထိုင်နေတိချတယ်အဲ့နာကဝါလောက်ခုနှစ်ရွာလောက်ကတိတ်နေရပါဆိုတော့ခုနကွာလေရင်နဲ့လာပြီးတော့နှလုံးချသွားပြန်ဒီကနေ့တည်းအောင်တော့အခုချိန်တည်းအောင်ကတော့ပြက်တုံးခတ်တုံးမဲ့နောက်ဆိုးလိုက်ဝင်လိုက်ပြက်လိုက်ခုနလေရင်လာချလိုက်နဲ့လုံတာ
တိုက်ပွဲပြင်းထန်နေတဲ့အတွက်နှစ်ဖက်ထိခိုက်ချဆုံးမှုမသိရသေးသလိုစစ်ကောင်စီဘက်ကရောကာဝေးတပ်ဖွဲ့တွေဘက်ကရောသတင်းထုတ်ပြန်တာမရှိသေးပါဘူးမကွေးတိုင်းရေစကြိုမြို့နယ်တဲကရေလေကျွန်းဘက်မှာလဲစစ်တပ်ရဲ့နေမြေရှင်းလင်းရေးတွင်နေတွင်မိရှုခန်းနေရပါတယ်မတ်လ3ရက်မှာမြေစွန်းတော်ကြီးရွာကနေတွင်မိရှုခဲ့ပြီးနောက်မတ်လ5ရက်မှာတော့မြေစွန်းတော်ကြီးရွာနဲ့ကက်လက်မှာရှိတဲ့ဇယက်နီကြီးရွာဘက်စစ်ကြောင်းထိုးလာသလိုလေကြောင်းတိုက်ခိုက်တာတွေလုပ်နေပါတယ်အဲ့ဒီနောက်နေလေပိုင်းမှာတော့တာကောင်လေးကြီးရွာကနေတွင်ကိုစစ်တပ်ဘက်ကမိရှုဖျက်ဆီးနေတယ်လို့ရေစကြိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
ကျေးဇူးပိုင်းကဘောနော်ဒီဇယနီကြီးရကကိုဒီဟိုချက်ကောင်ကြီးပြသားတဲ့အပြစ်ဝင်ဝင်လာတယ်ပေါ့နော်မနက်စောပိုင်းမှာအပြစ်ဝင်ဝင်လာတယ်ဝင်လာပြီးတော့အဲဒီပေါ်လာရင်လည်းဒီ96တက်တဲ့နေပြီးတော့အဲပြစ်ခုပေးတယ်ပေါ့နော်အခါနောက်ပြီးတော့ဒီချက်ဖိုက်တာတည်းနဲ့လည်းအဲလာပြီးတော့အဲဆိုင်လောက်တော့အတေးကြာဟုတ်ဒီကလေးနေလေလောက်မှကျတော့ဒီတာကောင်ကြီးကြီးရကကိုမီးဆက်ရှုပ်ရကြာဟုတ်
တိုက်ပွဲပြင်းထန်နေတာကြောင့်မီးလောင်ကျွမ်းတဲ့နေရတဲ့အတိအကျမသိရသေးသလိုရသားချိုလေတက်ဖြတ်ခဲရရှိတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အတီးပြုတ်ချက်မရရှိသေးဘူးလို့ကာဝေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဖေဗရီလနောက်ဆုံးပတ်မှာရေလေကျွန်းဘက်စစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုကာဝေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခတ်ခဲ့ပြီးတေဆုံးဖမ်းဆီးခံရတာရှိလို့စစ်တပ်ဘက်ကတကြောပြန်စစ်ကြောင်းထိုးနေမြေရှင်းလင်းနေတာလည်းဖြစ်ပါတယ်များ